ဟုတ်ကဲ့ခင်ဗျာဥမမောင်အနေနဲ့ပေါ့လေဒီ SEIU convention မှာတက်ရောက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တင်ပြမှုတွေပြုလုပ်ခဲ့တယ်လို့သိရပါတယ်ဘာတွေများပြောခဲ့ပါလဲခင်ဗျာ
ကျွန်တော်ကတော့အလို့သမားကိစ္စကိုအဓိကတင်ကြတာပေါ့နော်ကျွန်တော်တို့အလို့သမားပြည်ပြည်ဆိုင်ရာအလို့သမားသူစီညီညွတ်မှုရဲ့ကြားလပ်ပေါ့ကျွန်တော် FTP မြန်မာနိုင်ငံလူမသမဂ္ဂများအဖွဲ့ချုပ်နေတဲ့ဘလို့ကျွန်တော်လုပ်ခဲ့တဲ့လုပ်ငန်းတွေဘလို့ခဲခဲတွေရှိခဲ့တယ်ဒါပေမဲ့ဒီလူမသမဂ္ဂတွေကုညီမှုနဲ့ကျွန်တော်ပင်နာတွေရောက်ခဲ့တဲ့ဆိုတဲ့အကြောင်းနောက်အားရလို့မှဘလို့လုပ်လို့ရတယ်ဆိုတဲ့အကြောင်းအဲ့ဒါကကျွန်တော်ဥမာပေါ့နော်ယူနိုကောကတရားဆိုတဲ့အချိန်မှာကျွန်တော်တို့လူ့ကောင်တတ်မဲ့ကကူတဲ့အတွက်ကြောင့်ကျွန်တော်တို့အောင်မြင်တဲ့နေရာမှာဒါကြောင့်မို့လို့ဒီ TV ဆိုင်သွေးစည်းညီမှုဆိုတဲ့နေရာမှာ TV ဆိုင်ဥပဒေတွေကိုလည်းသုံးပြီးတော့ရတယ်ဆိုတဲ့ကြောင်း TV ဆိုင်မှာရှိတဲ့ International Labor Code Standards ပေါ့ TV ဆိုင်ကသတ်မှတ်ထားတဲ့ဒီကလူ့သမားဒီကိုရပိုင်ခွင့်နဲ့ခိုင်းသူစာစားခွင့်နဲ့ပတ်သက်လို့ဒါကိုဥပဒေကြောင်းအရသုံးလို့ရတယ်ဆိုတဲ့ကြောင်းကျွန်တော်ဆိုတင်ပြပါမယ
်။ဒီစည်းဝေးကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ပေါ့ဆုံးဖြတ်ချက်တွေချမှတ်မယ်လို့သိရပါတယ်။တော့ဒီဆုံးဖြတ်ချက်ကဘာတွေများဖြစ်မလဲခင်ဗျ။
အဓိကတော့ဆုံးဖြတ်ချက်ကဗမာပြည်မှာပြည်ဝင်ပြောင်းလဲမှုလုပ်ဖို့အတွက်ကိုကျွန်တော်တို့ကိုစက်တိုက်ကူသွားမယ်ဆိုတာအဓိကပေါ့နော်။နောက်တစ်ခါသူတို့ကတော့ဒီနိုင်ငံရေးကသူတို့အမေရိကန်နိုင်ငံမှာပေါ့နော်အထူးသဖြင့်တော့သူတို့ကဒီသူတို့ရဲ့လွတ်တော်မှာရှိတဲ့အမတ်တွေပေါ့ဒီမိုကရက်ပါတီကဒီအမတ်တွေတဲ့ဦးဆောင်တဲ့လူတွေကိုသူတို့အနေနဲ့ဗမာပြည် policy ကိုသူတို့ဆက်လက်ချိန်းညွှန်းအောင်မှုစကိစ္စလုပ်ပြီးနိုင်တယ်ဒီကိစ္စတွေတော့ကျွန်တော်လည်းဆွေးနွေးပြီးတော့သူတို့ဆက်လက်ပြီးလုပ်သွားမယ်ဆိုတဲ့အကြောင်းတွေပါခင်ဗျာ
ဒီမှာတကယ်တမ်းကျတော့ဒီဆွေးနွေးပွဲကနေဆုံးဖြတ်ချက်တရားသူကအမေရိကန်အစိုးရနဲ့ပေါ့လေအမေရိကန်အစိုးရနဲ့ပတ်သက်တဲ့အတိုင်းအဝိုင်းကိုပေါ့လေဒီမြန်မာကိစ္စနဲ့ပတ်သက်ဖိအားပေးတဲ့ဥစ္စာပေါ့လေဒီဖိအားတွေကြောင့်ဒီရရှိခဲ့တဲ့ရလက်မျိုးတွေလေဘာတွေများရခဲ့ဘူးပါလဲခင်ဗျာ
ဟာတော်တော်များများရှိပါတယ်ကျွန်တော်တို့ဒီတစ်ခုချင်းလိုက်ကြည့်ရင်တော့ပေါ့နော်ကျွန်တော်တို့ဒီအလို့သွားသမက်ကပြောလို့ဘာဖြစ်မလဲဆိုတော့ဘာမှမဖြစ်ဘူးလို့ပြောလို့ရတာပေါ့ဒါပေမဲ့အလို့သွားသမက်ကလည်းဝိုင်းလေးလေးလှုပ်ဆောင်လို့ဆိုတော့အားရလို့မှာကျွန်တော်ဘာဖြစ်ဖြစ်အလို့သမားအခြေခံခွင့်ချိုးဖောက်မှုတွေကိုမှတ်တမ်းတင်နိုင်တယ်ဒါကိုနာဝတ္တကိုတဲ့တယ်ပြောနိုင်တယ်နာဝတ္တအနေနဲ့လည်းပြင်ပြောင်းလဲပါမယ်ဆိုတဲ့အနေနဲ့ဒီရောက်တာကိုတော့ကျွန်တော်တို့သိရတယ်ဒါကပြည်ပဆိုင်ရာလူမသမက်ကတွေကဝိုင်းပြီးတော့လုပ်တဲ့ကိစ္စပေါ့နော်ဆိုတော့ဥပမာလို့ဆိုတော့ဒီစတီဒီနိုင်ငံဒီအလို့သမားသမဂ္ဂကလည်းဥဒီအမေရိကန်သမ္မတလောင်းဒီဘိုင်းအိုဘားမားကိုအကူအညီပေးထားတဲ့ဒီအဖွဲ့ဖြစ်တော့အဲ့ဒီအဖွဲ့ကနေပြီးသူတို့ဆက်လက်ပြီးတော့သူတို့စ조사ပေးမယ်ဆိုကြောင့်ဒါကျွန်တော်ဆွေးနွေးထားတဲ့ကိစ္စရှိတော့အနာကကျွန်တော်အမေရိကန်နိုင်ငံရဲ့ policy ကိုကျွန်တော်ဆက်ထိန်းသိမ်းရမယ်လို့တော့ကျွန်တော်တို့ကထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥမ္မောင်းပါခင်ဗျာကျေးဇူးပါပဲခင်ဗျာ